လက်ရှိအစိုးရတပ်သန်းတစ်နှစ်ကျော်ကာလအတွင်းရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ရမှာပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ဗိုလ်ချုပ်မောင်မောင်အောင်ကပြောကြားနေသလိုတစ်ဖက်မှာလည်းသမရဦးသိန်းစိန်က 2014-2015 ဘဏ္ဍာရေးနှစ်မှာဖွံ့ဖြိုးတိုးတက်ရေးနဲ့တည်ငြိမ်အေးချမ်းရေးလုပ်ငန်းစဉ်တွေမှာသုံးစွဲဖို့အတွက်မြန်မာကျပ်ငွေတန်ပေါင်း 15,000 သုံးစွဲခွင့်ပြုထားတယ်လို့သိရပါတယ်ဒီလိုပြောဆိုချက်တွေအပေါ်ရခိုင်တိုင်းရင်းသားကောင်းဆောင်တွေဘက်ကဘယ်လိုရှိပါသလဲဒီနေ့တော်ဝင်နှင်းစီပွဲကိုတက်ရောက်လာတဲ့ရခိုင်မျိုးသားပါတီကောင်းဆောင်တဦးဖြစ်တဲ့ဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ဒီဥစ္စာပြည်ထောင်စုအကျိုးစီးပွားအတွက်ပါရခိုင်ပြည်နယ်အကျိုးစီးပွားပြည်ထောင်စုအကျိုးစီးပွားဒေသတွင်းအကျိုးစီးပွားအားလုံးဖြည့်ဆည်းနေတယ်နိုင်ငံတကာဖွဲ့စည်းပြီးရတဲ့လက်ခံပါတယ်ကျွန်တော်တို့ဖြည့်ရှင်းရမယ့်ပြဿနာအများကြီးရှိပါတယ်လူသားချင်းကိုချင်းစာတဲ့ပြဿနာရှိမယ်ဖွံ့ဖြိုးတိုးတက်မှုပြဿနာရှိပြည်ထောင်စုဆိုတာကရခိုင်လူမျိုးတွေเนาะဒါလက်ခံလာနိုင်အောင်เนาะဒါမြင်သာထင်သာတဲ့ကြီးကြီးမားမား project တွေလုပ်ပေးရမယ်မိပေးရမယ်လမ်းကြီးတွေတံတားကြီးတွေလုပ်ပေးရမယ်ဒါကိုတို့လုပ်အဲ့လိုပဲနိုင်ငံတကာ community တွေကလည်းလှုပ်ပေးနိုင်အောင်ကျွန်တော်တို့ကတောင်းဆိုဆစ်စစ်နိုင်ငံသားဥပဒေလိုအကောင့်ထဲပို့တဲ့နိုင်ငံတကာကိုရောက်အောင်လောကဝန်ကြီးဌာနသက်ဆိုင်ရာဝန်ကြီးဌာနအကုန်လုံးပြည်ပြီးကမှကျွန်တော်တို့လူလူရဲ့ပံ့ပိုးမှုနဲ့ဆောင်ရွက်နိုင်မယ်ဆိုရင်အဖြစ်တစ်ခုရမယ်ကိုယ့်မျိုးသားပြည်နယ်မှာကိုတို့ပါလီမန်ကတင်မြှောက်တဲ့အစိုးရကိုဆောင်ရွက်သွားနိုင်အောင်လေကားတွေတစ်ထစ်လိုကျွန်တော်ယူဆတယ်ယုံနေယုံ
ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားရဲရဝန်ကြီးဦးစော်အေးမောင်ကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ဖို့ဆိုရင် 1982 မြန်မာနိုင်ငံသားဥပဒေစီစစ်ဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့အခုလိုပြောပါတယ်
။ကျုံမောင်မောင်ကသူ့မှာအရေးချင်းရှိတယ်။သူမနေ့ကနှစ်ရက်ရှိပြီလေကျွန်တော်တို့နဲ့ရခိုင်ပြည်နယ်မှာအများဆုံးတည်ငြိမ်အေးချမ်းနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့တဲ့သူမူဝါဒချောက်ချက်ချပြီးတော့ကျွန်တော်နဲ့တိုင်ပင်ဆွေးနွေးတယ်။သူဒီကြားလူဖြစ်တဲ့အတွက်သူလောက်တာကင်လာကိုကဘာလည်းပြောလို့မရဘူး။သူနေရာမှာရခိုင်ဆိုရင်ရခိုင်မို့လို့ငါတို့ကိုနှိမ်နေပြုတယ်အဲ့လိုဖြစ်သွားမှာကြောက်ဒါကြောင့်ကျွန်တော်တို့ကပို့ပြီးတော့ကောင်းမယ်လို့ထင်တယ်။1982ခုနှစ်နိုင်ငံသားဥပဒေအစစ်စစ်ခံရရမယ်။ခံပြီးတော့ရတဲ့လေလူကရမယ်။ရတဲ့အခါမှာရတဲ့လူကလည်းပဲသူတို့တွေဟာကျွန်တော်နိုင်ငံပေါ်မှာတစ္ဆာရှိစွာနဲ့နေရမယ်။ကျွန်တော်တို့နဲ့ပူးပေါင်းပြီးတော့ရခိုင်ဒေသဖြစ်မှုတိုးတက်ပူးပေါင်းဆောင်ရွက်နိုင်ရမယ်။အဲ့ဒါဆိုရင်တည်ငြိမ်အေးချမ်းရေးတို့ဖြစ်မှုတိုးတက်သွားလိမ့်မယ်
။ရခိုင်ပြည်နယ်ဟာနှစ်ပေါင်းများစွာကတည်းကဖွံ့ဖြိုးမှုအားနည်းခဲ့တာကြောင့်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ရေရှည်လှုပ်ဆောင်ရမှာဖြစ်တယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေဒေသခံရခိုင်တိုင်းရင်းသားတွေနဲ့ဝန်ကြီးချုပ်တစ်တို့ပူးပေါင်းလှုပ်ဆောင်မယ်ဆိုရင်တိုးတက်မှုရနိုင်မယ်လို့မျှော်လင့်ကြောင်းရခိုင်မျိုးသားပါတီဗဟိုကော်မတီဝင်ဦးဦးလှစောကပြောပါတယ်
။ဒီရခိုင်ပြည်နှစ်ပေါင်းများစွာခေတ်နောက်ကျလာတဲ့ဟိုဆယ်စုနှစ်နဲ့ရှိပြီးတော့ပြဿနာတွေအများကြီးများကြုံလာရတဲ့ဆိုတဲ့အကြောင်းရခိုင်ပြည်ဖွံ့ဖြိုးရေးကိုတော့တနည်းနဲ့တလားနဲ့တော့လုံးလို့မရဘူး။အဲဒီတော့ဒါပေမဲ့ရည်ရှည်လှုပ်သွားမယ်။နောက်ခေါင်းဆောင်ကောင်းကောင်းလိုတယ်။ NGO တွေရဲ့နောက်ရခိုင်လူမှုအဖွဲ့အစည်းတွေရဲ့နောက်အစိုးရအသစ်ရဲ့ပေါ့ဝန်ကြီးချုပ်အသစ်ရဲ့နဲ့ဟိုသဘောထားညီညီမျှမှန်းနဲ့လုပ်မယ်ဆိုရင်တော့ဒါအလုပ်ဖြစ်မှာပါ။ဘုချုပ်မောင်မောင်ကလည်းတကယ်ကိုတာဝန်ရှိရှိတတိရှိရှိလုပ်မယ်ဆိုရင်တော့ပြဿနာကတော့အဲ့တော့တိုးတက်လာနိုင်တယ်လို့မျှော်လင့်တာပေါ့။
ရခိုင်ပြည်နယ်ဝန်ကြီးချုပ်ယာရုကိုရခိုင်ပါတီနဲ့ရခိုင်မျိုးသားတွေကသာရတဲ့လို့ရခိုင်မျိုးသားပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးအေးတာအောင်ကအခုလိုပြောပါတယ်
။ဝန်ကြီးချုပ်ကလည်းရခိုင်မျိုးသားပဲဖြစ်ရှင်တယ်။ရခိုင်ပြည်နယ်လွတ်တော်ထဲမှာရောက်နေတဲ့လွတ်တော်ကိုယ်စားလှယ်တကူးကိုခန့်စီရှင်တယ်။ကျွန်တော်တို့ကတော့ဘုချုပ်မမောင်ကိုခန့်တဲ့အခါမှာပုဂ္ဂိုလ်ရေးမပါဘူးတက်ကမလို့ဆိုတာမဟုတ်ဘူး။ရခိုင်မျိုးသားတကူးခန့်ခြင်းအပြင်ရခိုင်ပြည်နယ်ကိုရခိုင်ပြည်နယ်သားများကအုပ်ချုပ်တယ်ဆိုတဲ့သတ္တန်လောက်တော့ရခြင်းတယ်။အနည်းကာရဖြစ်ဖို့လည်းပဲကိုပိုင်းအုပ်ချုပ်ခွင့်ရဖို့ဥပဒေပြုခွင့်ရဖို့လည်းကျွန်တော်ကဆက်လက်တိုးပန်းသွားမှာဖြစ်ပါတယ်။
ဗိုလ်ချုပ်မောင်မောင်အောင်အနေနဲ့တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုဦးစားပေးလှုပ်ဆောင်မယ်လို့ပြောကြားထားပေမဲ့ကြံရှိနေသေးတဲ့အစိုးရသက်တမ်းကာလမှာတကယ်ဖြစ်မြောက်အောင်လုပ်နိုင်မှာမလားဆိုတော့စောင့်ကြည့်ရမယ့်ကိစ္စပါပဲလို့ရခိုင်မျိုးသားပါတီခေါင်းဆောင်တွေကသုံးသပ်ပြောကြားခဲ့ပါတယ်ခင်ဗျာ။